Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမဟောပန်းပြေကြပါရဲ့လားခင်ဗျာ2014ဩဂတ်လ22ရက်ကြာသပတေးနေ့ညနေခင်း VOA American ရဲ့အစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ19.25ရုပ်ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီကနေ့ထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးရမယ်ဆိုရင်တော့ Hamas စစ်သွေးကြခေါင်းဆောင်3ဦး Israel ကိုတိုက်ခတ်မှုကြောင့်သေဆုံးသွားတာနောက်ထိုင်းစစ်တပ်ကြီးကဲရာထူးသည့်အကြောင်းသတင်းကြူးတွေကိုနန်းလောင်နဲ့အတူတင်ဆက်ပေးမှာပါကိုညဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာမြန်မာပြည်ကိုရောက်လာမဲ့နိုင်ငံတကာဧည့်သည်တွေကိုစက်တင်ဘာလကစပြီး online ကတဆင့် visa လျှောက်ထား권ပေးတော့မှာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ဘယ်လိုအခက်အခဲတွေရှိနိုင်ပါသလဲ
အခုဆိုလို့ရှိရင်ကျွန်တော်တို့ကဒီ visa on arrival ကပြောတော့တာသူတို့ပြောတာတကယ်တမ်းလောက်တဲ့ခါမှာခက်တယ်ဗျခက်တဲ့ခါကျတော့အခုလို online ကနေလုပ်မယ်ဆိုလို့ရှိရင်တော့သူတို့ဖြစ်ဖြစ်မြောက်မြောက်လုပ်ရင်ပေါ့လေအများများဆန်းဆန်းပို့ပြီးတော့လာပြီးတော့များများဆန်းဆန်းဝင်လာ
ဒီအကြောင်းကိုသတင်းတွေပြပြချင်းမကြာခင်တင်ဆက်သွားမှာဖြစ်ပါတယ်တခါ Ebola ရောဂါနဲ့ပတ်သက်ပြီးကမ္ဘာအခြေအနေမြန်မာအခြေအနေတို့ဒီကိုလည်းတင်ဆက်ပေးမှာဖြစ်တယ်လို့ American နိုင်ငံမှာအပြစ်သက်ခံရတဲ့လူမဲတူဦးနဲ့ပတ်သက်တဲ့ဆန္ဒပြနောက်ဆက်တွဲအခြေအနေတွေကိုလည်းတင်ပြသွားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ
။ဂါဇာဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းအစ္စရေးတို့ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အစင်းမြင့်စစ်ကောင်းဆောင်သုံးဦးသေဆုံးသွားတယ်လို့ Hamas တို့ဘက်ကပြောပါတယ်။အင်္ဂါနေ့မနေ့စောပိုင်းကဘုံကျဲတိုက်ခိုက်မှုမှာ Rafah ဒေသကလေးတပ်အဆောင်အုံပြိုကျသွားပြီးလူ9ယောက်သေဆုံးသွားတယ်လို့ Hamas ဘက်ကအရာရှိတွေကဆိုပါတယ်။ Mohammed Abu Shamali နဲ့ Riyad El Atta စစ်ကောင်းဆောင်နှစ်ဦးသေဆုံးမှုကိုသူတို့ရဲ့လက်ချက်ဖြစ်ကြောင်း Israel တို့ဘက်ကအတည်ပြုပြောကြပါတယ်။ Israel တို့အပေါ်ကြီးမားတဲ့တိုက်ခိုက်တဲ့လုပ်ရက်အတွက်အဲ့ဒီစစ်ကောင်းဆောင်တွေမှာတာဝန်ရှိရလို့လည်းပြောပါတယ်။ Hamas တို့ရဲ့အဲ့ဒီတိုက်ခိုက်မှုတွေမှာအစ္စရေးစစ်သားတွေနဲ့2006ခုနှစ်ကတပ်သားဂီလက်ရှာလစ်ကိုပြန်ပြီးဆွဲထုတ်တာလည်းပါတယ်လို့အစ္စရေးပြောခွင့်ရသူကပြောပါတယ်ဒီကနေ့လုတ်တဲ့လေကြောင်းတိုက်ခိုက်မှုတွေဟာပါလက်စတိုင်းနေပြည်တော်ကပြင်းမှ20ကိုတိုက်ခိုက်မဲ့လုပ်ရက်တစ်ခုဖြစ်ကြောင်းနဲ့ဟာမတ်စ်တို့ရဲ့ရော့ကက်ဒုံးကျည်နဲ့တိုက်ခိုက်မှုကိုတံပြန်တဲ့လုပ်ရက်ဖြစ်တယ်လို့သူကဆက်ပြောပါတယ်အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဟာမတ်စစ်ကောင်းဆောင်မိုဟာမက်ဒအီဖီရဲ့မိန်းမနဲ့ကလေးတို့လည်းမနေ့ကသေဆုံးခဲ့ပါတယ်
အမေရိကန်နိုင်ငံမစ္စရီပြည်နယ်ကဖြစ်ပွားနေတဲ့အတိတ်ကြုံတွေဟာမနေ့ညကစလို့တည်ငြိမ်မှုတွေရှိလာပါပြီ။အသက်18နှစ်အရွယ်လက်နက်မဲ့လူမဲတယောက်ကိုလူဖြူရဲအရာရှိတယောက်ကဩဂုတ်လ9ရက်နေ့ကတနက်နဲ့ပစ်တက်လိုက်တဲ့အတွက်အဲ့ဒီဒေသမှာ17ရက်ကြာမတည်မငြိမ်ဖြစ်နေခဲ့တာပါ။တနေ့ညကစုပူသူအယောက်40ကိုဖမ်းဆီးခဲ့ရပေမဲ့မနေ့ညကတော့6ယောက်သာဖမ်းဆီးခဲ့ရပါတယ်။မနေ့ညကမီလောင်ပုံးတွေတနက်နဲ့ပစ်ခတ်တာတွေမီလောင်တာတွေမရှိခဲ့ဘူးလို့ရဲအရာရှိကက်တင်ရွန်ဂျွန်ဆန်ကပြောသွားပါတယ်။အဲ့ဒီလူမဲကိုပစ်တက်လိုက်တဲ့ရဲအရာရှိဒရန်ဝီလ်ဆန်ကိုထောက်ခံတဲ့ဆန္ဒပြသူတွေမနေ့ကလမ်းမတွေပေါ်ထွက်လာကြပါတယ်။မနေ့ကတော့အမေရိကန်နိုင်ငံတော်ရှင်းနေချုပ်အရစ်ဟိုလ်ဒါကအတိတ်ကယုံဖြစ်နေတဲ့ဖာဂူဆန်ကမြုပ်ခံတွေလူမှုအတိုင်းဝိုင်းကောင်းဆောင်တွေနဲ့တွေ့ပြီးအခုဖြစ်ပွားနေတဲ့အမှုနဲ့ပတ်သက်ပြီးတူကိုဖက်ဒရယ်အစိုးရကတာဝန်ပေးအပ်လိုက်ကြောင်းနဲ့ဒူဟာတီဖြစ်ရပ်တွေကိုကင်တွယ်ဖို့အတွေ့အကြုံရှိတဲ့လူဖြစ်ပြီးသူ့အနေနဲ့လွတ်လပ်မြတ်သားတဲ့စုစည်းစစ်ဆေးမှုတွေကိုလှုပ်ဆောင်သွားမယ်လို့အသက်ခံလိုက်ရတဲ့လူမဲရဲ့မိဘတွေနဲ့တွေ့ဆုံလုံးပြောခဲ့ပါတယ်
ကောင်းပြတ်သက်ခံရတဲ့ American သတင်းတော် James Foley အပါအဝင်ဆီးရီးယားနိုင်ငံမှာ Islamic စစ်သွေးကြော်တွေတစားကန်လို့ဖမ်းဆီးခံရတဲ့ American နိုင်ငံသားတွေကိုကယ်တင်မှုစူးစမ်းခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့ American Pentagon စစ်ဌာနချုပ်ကပြောပါရယ် Foley ဟာ2012ခုနှစ်နိုဝင်ဘာလကဆီးရီးယားနိုင်ငံမှာသတင်းယူနေရင်းပျောက်သွားခဲ့တာဖြစ်ပြီးအင်္ဂါနေ့ကသူ့ကိုကောင်းပြတ်သက်တဲ့ဗီဒီယိုခွေထွက်လာတဲ့အချိန်အထိသူနဲ့ပတ်သက်ပြီးဘာသတင်းမှမကြားခဲ့ရပါဘူးဒီနေ့ညရသည်အစမှာသမ္မတဥပမာကတစားကန်တွေကိုကယ်တင်ဖို့အမိန်ပေးခဲ့တဲ့အကြောင်းအမေရိကန်အရာရှိတွေကပြောပါတယ်ဒါပေမဲ့တစားကန်တွေထင်းထင်းထားတယ်လို့ယူဆတဲ့နေရာမှာသူတို့ကိုရှာမတွေ့ခဲ့တာကြောင့်မအောင်မြင်ဖြစ်ခဲ့ရပါတယ်ဒီလိုကယ်တင်မှုစူးစမ်းခဲ့ခြင်းအတွင်းမှာလည်းအမေရိကန်တပ်ဖွဲ့တွေနဲ့ ISIL စစ်သည်ကြတွေအကြအပြန်လည်ပြစ်ခတ်မှုတွေလည်းဖြစ်ပွားခဲ့သလိုအမေရိကန်နိုင်ငံသားတဦးလက်ထံအနေအချင်းရခဲ့ပါတယ် Foley ကိုကောင်းဖြတ်တဲ့ISIL အဖွဲ့ဟာဗြိတိန်လေတံနဲ့အင်္ဂလိပ်စကားကိုကောင်းကောင်းပြောသူဖြစ်လို့ဗြိတိန်ရဲတွေကတော့သူဘယ်သူလဲဆိုတာသိဖို့ကြိုးစားနေပါတယ်။သမ္မတဥပမာကတော့ Foley ကိုကောင်းဖြတ်တဲ့ဗီဒီယိုခွေကိုတကမ္ဘာလုံးကမယုံနိုင်အောင်တုံ့လွတ်သွားစေခဲ့တယ်ဆိုပြီး American ပြည်အောင်စုအနေနဲ့သူ့နိုင်ငံသားတွေကိုကာကွယ်ဖို့ဆက်လက်လှုံ့ဆော်သွားမယ်လို့ပိုတူနီကပြောပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံမှာ2012ခုနှစ်ကပြန်ပြီးဆွဲခံထားရတဲ့အမေရိကန်သတင်းထောက်ဂျင်းဖော်လေးကိုအစွန်းရောက်စစ်သွေးကြွတွေတပ်ဖြတ်လိုက်ပါတယ်။ဒီလိုရဟာအရှိအလဲပိုင်းဒေသတွေကအစွန်းရောက်စစ်သွေးကြွတွေကိုလာရောက်ပူးပေါင်းနေကြတဲ့နိုင်ငံခြားသားတိုက်ခိုက်ရေးသမားတွေကိုဟန်တာနိုင်ဖို့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်နေတာကိုပြတ်တားလိုက်တာဖြစ်တယ်လို့အင်တာပိုကပြောလိုက်ပါတယ်။အဲ့ဒီသတင်းထောက်အသက်ခံလိုက်ရတဲ့လိုရဟာစီးရီးယားနဲ့အီရတ်နိုင်ငံကအစ္စလာမစ်စစ်သွေးကြွတွေရဲ့ရိုင်းစိုင်းရုံးမာတဲ့လိုရတွေကိုတက်တယ်ပြလိုက်တာဖြစ်ပြီးဒေသရင်းအပြစ်မဲ့ပြည်သူတွေရဲ့ဒုက္ခဆိုးတွေကိုမိမောင်းထိုးပြလိုက်တာဖြစ်တယ်လို့အပီပီဆိုင်ရာမူဝါဒရေးရာအေဂျင်စီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ James Foley ကိုတတ်တဲ့ဗီဒီယိုထဲကစစ်သွေးကြွဟာဗြိတိန်နိုင်ငံသားဖြစ်နိုင်ကြောင်းနဲ့နိုင်ငံခြားကနေအရှိအလေပိုင်းကအစ္စလာမစ်စစ်သွေးကြွတွေကိုလာရောက်ပူးပေါင်းတိုက်ခိုက်တဲ့လိုရတွေကိုအမြင့်လာနိုင်ဖို့ဘက်ပေါင်းစုံပါဝင်တဲ့တံပြန်လှုပ်ဆောင်မှုတွေလိုအပ်နေပြီလို့ပြင်သစ်အခြေစိုက်အင်တာပိုကပြောပါတယ်။စီးရီးယားနဲ့အီရတ်နိုင်ငံတွေကစစ်သွေးကြွတွေကိုဥရောပနိုင်ငံတွေကနေလူထောင်ကျော်လာရောက်ပူးပေါင်းတိုက်ခိုက်ခဲ့ကြတယ်လို့ AP သတင်းဌာနကတင်ပြသွားပါတယ်။
ဗီအိုအမေရိကန်အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာစစ်တပ်ကသူရဲတန်ယုံမှုမရှိဘဲအာဏာသိမ်းခဲ့ပြီးတဲ့နောက်3လကြာမှစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့လွှတ်တော်ကဗိုလ်ချုပ်ကြီးပရယုတ်ချန်ဝချာကိုဝန်ကြီးချုပ်သစ်ဖြစ်ရွေးကောက်တင်မြှောက်လိုက်ပါတယ်။အသက်60အရွယ်ဗိုလ်ချုပ်ကြီးဟာဒီရရူးအတွက်ရွေးချယ်ခံရမယ်လို့အစောပိုင်းတည်းကသိရှိထားခဲ့ပြီးဒီကနေ့မှတခင်းနဲ့ရွေးကောက်တင်မြှောက်ခဲ့ကြတာလည်းဖြစ်ပါတယ်။ဗိုလ်ချုပ်ဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝဲအစိုးရဖယ်ရှားခံခဲ့ရတဲ့ကမစ္စတာပရယုတ်ကစစ်တပ်ကိုဦးဆောင်နေတာပါ။2006ခုနှစ်ကစစ်အာဏာသိမ်းဖယ်ရှားခံခဲ့ရတဲ့မစ္စတာရင်းလက်ရဲ့အကိုဖြစ်သူဝန်ကြီးချုပ်ဟောင်းတက်ဆင်ရှီနာဝဲရရူးကဆင်းပေးခဲ့ရတဲ့အချိန်ကလေးကထိုင်းနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပွားနေခဲ့တာပါ။ထိုင်းနိုင်ငံရဲ့အစဉ်လာရနိုင်ငံရေးကြေးရတဲ့အတိုင်းဝိုင်းကတော့မစ္စတာတက်ဆင်တို့မောင်နှမကိုခါခါတီတီဆန့်ကျင်နေရလဲဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဟောင်းပရယုတ်အနေနဲ့ရှေ့လာထဲမှာစစ်တပ်ကြီးကရရူးကိုဆွန့်လွတ်မှာဖြစ်ပြီးဝန်ကြီးချုပ်အဖြစ်နောက်ဆုံးအတည်ပြုချက်ကိုတော့ထိုင်းပြည်ဘူမီဘော့အဗ်ဒူရာရစ်ကအတည်ပြုပေးရမှာဖြစ်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညဖက်ကရန်ကုန်လိပ်စိတ်မှာအီဘိုလာဗိုင်းရပ်စ်ပိုးဝင်နေတဲ့ယောဂလက္ခဏာမျိုးတွေတွေ့ခဲ့ရတဲ့အမြန်မာအမျိုးသားမှာငှက်ဖျားယောဂဝေဒနာဖြစ်ပွားနေကြောင်းမြန်မာနိုင်ငံကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်နောက်ထပ်သွေးစစ်ချက်ရလဒ်ကိုအိန္ဒိယနိုင်ငံမှာရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့တက်ခွဲခန်းကပြန်ပို့ရာစောင့်နေတယ်လို့မြန်မာအစိုးရကပြောပါတယ်။ထိုင်းနိုင်ငံထုတ် The Nation သတင်းစာရဲ့သတင်းတပုတ်မှာတော့အဲ့ဒီလူမှာငှက်ဖျားယောဂပိုးရှိနေတာစမ်းသပ်တွေ့ရှိရတယ်လို့မြန်မာတာဝန်ရှိတွေကထိုင်းယောဂထိန်းချုပ်ရေးဌာန CDC ကိုအကြောင်းကြားထားဆိုပြီးထိုင်း CDC ရဲ့ဒုတိယညွှန်ကြားရေးမှူးကိုကိုးကားပြီးရေးထားပါတယ်။အဲ့ဒီအသက်22နှစ်အရွယ်အမျိုးသားဟာအခုလက်ရှိအီဘိုလာရောဂါပိုးအဓိကပြက်ပွားနေတဲ့အာဖရိကအနောက်ပိုင်းဂီနီနဲ့လိုင်ဘေးရီးယားနိုင်ငံတွေမှာအလုပ်လုပ်ခဲ့ပြီးထိုင်းနိုင်ငံသူဝနဘူမိတ်လေးစိတ်ကနေတဆင့်မြမလေးကြောင်းလိုင်းလေရင်ခီးစင်အမတ် 8M33 နဲ့ဩဂုတ်လ19ရက်ညပိုင်းကရန်ကုန်မြို့စီပြန်ရောက်လာတာပါလေဆိပ်မှာစစ်ဆေးတဲ့အခါသူ့ရဲ့ကိုယ်အပူချိန်မြင့်တက်နေတာကိုခန္ဓာနှုံးချိနေတာစရလက္ခဏာတွေကြောင့်အီဘိုလာဗိုင်းရပ်စ်ပိုးဝင်နိုင်ခြေတန်းတရားရှိသူအဖြစ်သတ်မှတ်ပြီးရန်ကုန်မြို့ဝေဘာကီကူးဆက်ရောဂါဆေးရုံမှာတိချခွဲချထားပြီးတော့စောင့်ကြည့်နေခဲ့တာဖြစ်ပါတယ်
နိုင်ငံအရှေ့ပိုင်းမှာရှိတဲ့အဓိကအချက်ချက်ကြားတဲ့မျိုးတစ်မျိုးကိုပြန်သိမ့်ပိုက်နိုင်လိုက်တဲ့အကြောင်းယူကရိန်းအစိုးရကပြောပါရယ်ရုရှားလိုလားသူခွဲထွက်ရေးသမားတွေနဲ့အစိုးရတပ်တွေဟာအဲ့ဒီဒေသမှာနေမြေသိမ့်ပိုက်နိုင်ဖို့အတွက်တစ်ဖက်နဲ့တစ်ဖက်အပြင်းထန်တိုက်ခိုက်အပြီး Iovesk မျိုးကိုဗုဒ္ဓဟူးနေ့ကယူကရိန်းစစ်တပ်ကပြန်လည်ထိန်းချုပ်ခဲ့တဲ့အကြောင်းယူကရိန်းနိုင်ငံလုံခြုံရေးဆိုင်ရာပြောခွင့်ရ Andriy Lensenko ကပြောပါရယ်အကြမ်းဖက်သမားတွေမျိုးတွေမှမရှိတော့ဘူးလို့တော့မပြောနိုင်သေးပေမဲ့မျိုးကိုတော့ထိန်းချုပ်နိုင်လိုက်ပြီလို့လည်း Mr. Lensenko ကပြောပါရယ်ဒါပေမဲ့ခွဲထွက်ရေးသမားတွေဟာဆက်ပြီးတိုက်ခိုက်နေတဲ့အကြောင်းလည်းသူကပြောပါရယ်အဲ့ဒီမြို့ဟာဒေါညက်စ်မြို့ကနေကီလိုမီတာ40လောက်ဝေးတဲ့နေရာမှာရှိပြီးကာလန်ယထာလန်အချက်ချာကြတဲ့အတွက်သဘုံတွေကအခုလိုအပြင်းထန်ပြန်လည်တိုက်ခိုက်နေတာလည်းဖြစ်ပါရယ်ရုရှားနယ်စပ်နဲ့နီးတဲ့လူဟန်စ်ဒေသအထိလိုက်လံတိုက်ခိုက်နေတဲ့အကြောင်းကိုလည်းယူကရိန်းခေါင်းဆောင်တွေကပြောပါရယ်ခင်ဗျာ
ဩဇာကြီးမတဲ့အာဖဂန်အစိုးရအရာရှိတွေကလက်ရှိသမရရွေးကောက်ပွဲရလကိုဖျက်ပြီးအာဏာသိမ်းမှုချိန်ချောက်ထားတဲ့အကြောင်းနယူးယောက် The Times သတင်းစာမှာဖော်ပြခဲ့ပြီးတဲ့နောက်ဒီသတင်းစာကသတင်းထောက်တဦးကိုအာဖဂန်နစ္စတန်နိုင်ငံထဲကထွက်ခွာဖို့အာဖဂန်ရှိနေချုပ်ကအမိန့်ထုတ်လိုက်ပါတယ်။သတင်းထောက်မက်ထရူရိုဆန်ဘတ်ရေးထားတဲ့ဆောင်းပါးဟာအာဖဂန်နိုင်ငံရဲ့လုံခြုံရေးနဲ့အမျိုးသားအကျိုးစီးပွားကိုဆန့်ကျင်နေတယ်လို့အာဖဂန်ရှိနေချုပ်ရုံးကပုတ်ထူးနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ရိုဆန်ဘတ်ကအင်္ဂါနေ့က ကဘူးမြို့မှာမေးမြန်းဖို့အတွက်စင်ခေါ်ခံခဲ့ရတယ်လို့ New York Times ကပြောပေမဲ့ဆောင်းပါးထဲမှာ Rosenberg ကိုကားဖော်ပြခဲ့တဲ့အစိုးရပုဂ္ဂိုလ်တွေနဲ့ပတ်သက်လို့တော့ထုတ်ဖော်ပြောဆိုဖို့တော့ငြင်းဆန်နေပါတယ်။ Afghanistan နိုင်ငံမှာပြီးခဲ့တဲ့ဇွန်လသမရယူကောက်ပွဲတွင်မဲတမာမှုတွေရှိခဲ့တယ်လို့ပြည်မဲ့ကိုယ်စားလှယ်နှုတ်ကြအပြန်အလှန်ဆွတ်ဆွဲပြောဆိုမှုတွေနဲ့တိုင်းပြည်မှာနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာမတိချမရေးရာမှုတွေဖြစ်ပေါ်နေတာဖြစ်ပါတယ်။Rosenberg ကတော့သူ့ကိုနယ်နေတဲ့ကိစ္စမှာနိုင်ငံရေးပြောကတွေပါဝင်နေတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံချာရေးဌာနကတော့ Rosenberg ကိုနင်းထုတ်တဲ့အမိန့်ကိုရှုံချလိုက်ပြီးဒါဟာအာဖဂန်မှာသတင်းလွတ်လပ်ခွင့်ဆုပ်ယူမှုကိုဖော်ပြတဲ့သိတာထင်ရှားတဲ့ခြေလှမ်းတရားလို့ဆိုပါတယ်။ New York Times သတင်းစာကတော့သူတို့သတင်းစာပါဆောင်းပါးတွေနဲ့ပတ်သက်ပြီးအာဖဂန်အစိုးရအရာရှိတွေကတိုင်တန်းတဲ့အတွက်သတင်းစာကိုတရားဝင်အရေးယူသွားမယ်ဆိုပြီးအာဖဂန်အာဏာပိုင်တွေကချိန်ချောက်ပြောဆိုတာကိုပြောဆိုရာဟာဒီတစ်ချိန်နဲ့ပါဆိုရင်လေးချိန်ရှိသွားပြီလို့ဆိုပါရရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလာတို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲသွားပြီးတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာည9:00 to 9:00ခွဲအထိ VOA မြန်မာပိုင်းကတိုက်ရိုက်ထုတ်လွှင့်နေတဲ့ရုပ်မြင်သံကြားအစီအစဉ်ကိုကျွန်တော်တို့အခုတင်ဆက်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Jodu Slang ကတစ်ဆင့်ဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်အရင်ဦးဆုံးမြန်မာနိုင်ငံရဲ့ e-visa အကြောင်းပြောပြခြင်းပါတယ်မြန်မာနိုင်ငံကိုရောက်လာမဲ့နိုင်ငံတကာဧည့်သည်တွေကိုစက်တင်ဘာလကစပြီးအွန်လိုင်းကတဆင့်ဗီဇာလျှောက်ထားခွင့်ပေးတော့မှာကြောင့်လာမဲ့ခရီးသွားရာသီမှာနိုင်ငံသားဧည့်သည်တွေအရင်ကထက်ပိုပြီးဝင်ရောက်လာနိုင်ကြောင်းခရီးသွားကုမ္ပဏီတွေနဲ့အဲလန်းညွန်တွေကခန့်မှန်းထားကြပါတယ်တစ်ချိန်တည်းမှာပိုပြီးများပြားလာမဲ့ဧည့်သည်တွေအတွက်တဲခိုဖို့နေရာထိုင်ခင်းသွားရေးလာရေးနဲ့စားရေးတောက်ရေးအတွက်အခက်အခဲတွေဖြစ်မှာကိုလည်းစိုးရိမ်နေကြပါတယ်အပြည့်စုံကို VOA သတင်းနောက်ကိုမိုးစောကရန်ကုန်မြို့ကနေခုလိုသတင်းပေးပို့ပါတယ
်။ဟုတ်ကဲ့စက်တင်ဘာလတရနေ့ကစတင်ပြီးနိုင်ငံတကာဧည့်သည်တွေကိုအွန်လိုင်းကတဆင့် e-visa လျှောက်ထားနိုင်ကြောင်းကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကတရားဝင်ကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်။ဒီလိုလျှောက်ထားရမှာလျှောက်ထားမှုကိုလက်ခံမခံကိုတနာရီအတွင်းအကြောင်းပြန်ကြားမှာဖြစ်တယ်လို့ပြည်ဝင်ခွင့်ပြုမပြုကိုရုံးဖွင့်ရက်၅ရက်အတွင်းအကြောင်းပြန်မှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။အွန်လိုင်းကတဆင့် e-visa လျှောက်ထားတဲ့စနစ်ကိုကျင့်သုံးလိုက်မယ်ဆိုရင်ခီးသွွားလုပ်ငန်းအတွက်အကျိုးရှိနိုင်ပြီးနိုင်ငံတကာခီးသည်တွေပုံပုံဝင်ရောက်လာနိုင်မယ်လို့ခီးသွွားလုပ်ငန်းကုမ္ပဏီတွေကခန့်မှန်းကြပါတယ်
။ visa ဟာဒီနိုင်ငံတွေကိုဝင်လာဖို့အတွက်အဓိကအရေးကြီးဆုံးပဲ။ဘာမှလုပ်လို့မရဘူး။ဆက်စံဘလောက်ပဲရှိရှိပြီးစဉ်ဒီဘလောက်ပဲကောင်းကောင်း visa ကပို့ပြီးလွယ်ကူသွားရဲဆိုရင်တော့ဧည့်သည်တွေက visa ကြောင့် delay ဖြစ်နေမယ်လို့ယူဆရဲ။ဘုတ်ကြီးကConfirm ဖြစ်သွားမှာပေါ့။အလုပ်ထပ်တာပါ
တယ်ဆိုရင်ပေါ့နော်။အဲ့ဒါကြီးပို့လာမှာပေါ့။ Green Explorer ခီးသွွားကုမ္ပဏီက Matt Vicky ပြောဆိုတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲတိုးများလာမဲ့ခီးသည်တွေနေထိုင်ရေးအတွက်အဆင်သင့်မဖြစ်ပါနဲ့။အိနီနာချင်းနိုင်ငံတွေနဲ့ဈေးနှုန်းချင်းမရှင်းပြိုင်နိုင်မှာကိုတော့စိုးရိမ်ကြောင်းပြောပါတယ်။ခီးသွွား Airline ညွန်တူဖြစ်တဲ့ဦးစိုးရီကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။အခုဆိုလို့ရှိရင်ကျွန်တော်တို့ကဒီ Visa on Arrival ကပြောတော့တာသူတို့ပြောရတယ်တကယ်တမ်းလောက်တဲ့ခါမှာခက်တယ်ဗျခက်တဲ့ခါကျတော့အခုလို online ကနေလုပ်မယ်ဆိုလို့ရှင်တော့ဟိုသူတို့ဖြစ်ဖြစ်မြောက်မြောက်လုပ်ရင်ပေါ့လေအများများဆန်းဆန်းပို့ပြီးတော့လာပြီးတော့များများဆက်ဆက်ဝင်လာလိမ့်မယ်လို့ကျွန်တော်ထင်တာပဲ
ခီးတယ်တွေတွေးများလာမယ်ဆိုရင်လိုအပ်နိုင်တဲ့အချက်တွေကိုဦးစိုးရီကအခုလို့တုံးသက်ပြောဆိုပါတယ
်ဟိုတယ်ကအញ្ញအကောင်းကြီးမဟုတ်ဘူး3 star နဲ့2 star လောက်ရှိတဲ့ဟာတွေများများရှိရမယ်ဗျာသူကဝင်ပြီးဆိုတာနဲ့သူကအញ្ញအဆင်ပြေတဲ့လူတွေလာမှာမဟုတ်ကျွန်တော်ထင်တယ်FID လို့တိုးရစီကပုံပြီးဝင်လာကြပါပဲလေဈေးတက်တောင်တသားနဲ့ဆိုပထမတစ်ချက်အဲ့လိုအဆင့်မမြင့်မနှိမ့်ဟိုတယ်များများရှိရမယ်နံပါတ်၄ဒီကားလန်းယထာလန်းပို့ပြီးတော့ချောချောမွေ့မွေ့နဲ့ဆိုလို့ရှိရင်ဒီမှာပို့ပြီးတော့အဆင်ပြေမယ်အဲ့ဒီခါတည်းကကျွန်တော်တို့ဒီမှာအဆင်သင့်မဖြစ်သေးဘူးဟိုစားတောက်ဆိုင်နဲ့ကျွန်တော်တို့ထပ်ပြီးတော့လိုတယ်ကြာစားတောက်ဆိုင်ဆိုကျွန်တော်ဒီမှာအခုဟိုတရုတ်ဆိုင်လောက်ပဲကောင်းကောင်းရှိတယ်ကျန်တဲ့ဟာဗမာစာကျွေးမယ်ဆိုရင်လည်းကျန်ကုန်မှာဆိုလို့ရှိရင် Green Elephant တို့လိုဗဒုံမာတို့လိုဒီလောက်ပဲရှိတယ်ဗျာကျန်တဲ့ဟာများများဆက်စားမရှိသေးဘူးကောင်းကောင်းမွန်မွန်တန်တန်ရှင်းရှင်းလည်းလိုသေးတယ်ကျွန်တော်တို့ဆီမှာတော်တော်များများလိုပါသေးတယ
်အထူးသဖြင့်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာအမွေအနှစ်မြို့ကြီးတွေအဖြစ်စင်းသွင်းလိုက်တဲ့ရှီဟောင်းပြူမြို့၃မြို့နေရာမှာအဓိကလိုအပ်နိုင်မယ်လို့လည်းပြောပါတယ် ရန်ကုန်တိုင်းဒေသကြီးကဟိုတယ်နဲ့ခီးသွားလာရေးလုပ်ငန်းညွှန်ကြားရေးမှုဦးအောင်မြင့်ကတော့တိုးမြင့်လာမဲ့ခီးသည်တွေအတွက်ပြင်ဆင်ဆောင်ရွက်ထားတယ်လို့ပြောပါတယ်
။ကျွန်တော်တို့ပြင်ဆင်ထားပါတယ်။ဒီခီးသည်တွေတပြီးပြီးတိုးတက်လာနေတော့ကျွန်တော်တို့ကဒီအခန်းကြီးလုံလောက်ဖို့ဒီစားဖို့တော့ဖို့ဒီ restaurant တွေသွားဖို့လာဖို့ဒီကျွန်တော်အကုန်လုံးကစီစဉ်ထားပါတယ်။အချိန်နဲ့တပြေးညီဖြစ်သွားမှာပါ။တော့သူတို့တိုးလာနေမြားကျွန်တော်တို့ကလည်းဒါကိုကြိုးစားပြီးတော့လုပ်နေပါတယ်နော်။အခုလည်းကျွန်တော်တို့ဂျင်းနီယုံနံတဲ့လူတွေကလည်းအဲ့ဘက်တွေကိုအဲ့တော့ဒီနေ့ရုံးလာမှုလို့ပါဒီလုပ်ဖို့အတွက်ဟိုစီစဉ်နေကြပါတယ်စဉ်းစားနေကြပါတယ်ဟုတ်ကဲ့အရင်ပြေးသွားမှာပါခင်ဗျအရင်ပြေးသွားမှာပ
ါမြန်မာနိုင်ငံမှာနိုင်ငံရေးအရပြည်ပြင်းပြောင်းလဲရေးတွေလှုပ်ဆောင်လာတဲ့နောက်နိုင်ငံတကာခီးသည်ဝင်ရောက်မှုဟာနှစ်စဉ်တိုးတက်လာနေပြီး2013ခုနှစ်မှာခီးသည်1.4 ထန်းဝင်ရောက်ခဲ့ပါတယ်ဒီနှစ်အတွင်းမှာတော့ခီးသည်3 ထန်းဝင်ရောက်နိုင်မယ်လို့ဟိုတယ်နဲ့ခီးသွွားဝင်ကြီးဌာနကမျှော်မှန်းထားပြီးပြီးခဲ့တဲ့ဇန်နဝါရီလကနေဇူလိုင်လအထိ1.6 ထန်းလာရောက်ခဲ့ပြီးဖြစ်ပါတယ်
။ VOA သတင်းနောက်ကုမိုးစော်ရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့စာရိုက်ကတဆင့်လဲစာရေးသားပေးပို့နိုင်ပါတယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးလို့လိပ်စာတက်ပြီးပေးပို့နိုင်တယ်လို့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်။ VOA ရဲ့ Washington ရုံးချုပ်ဖုန်းနံပါတ်က1-232-382-555ဖြစ်ပါတယ်။လာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာတွေကိုဆွေးနွေးကြမှာပါလဲ။
တော်ရရှိများရှင်အမေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်မှာဆယ်ကျော်သက်လူမဲတဦးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ဖြစ်ပွားနေတဲ့အထိကိယုံတွေကိုအာဏာပိုင်တွေကဘယ်လိုကင်တွယ်သလဲမီဒီယာတွေကရောဘယ်လိုဖော်ပြကြပါသလဲမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအပေါ်သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ကင်တွယ်ဖြေရှင်းမှုမီဒီယာဖော်ပြမှုတွေနဲ့နှိုင်းယှဉ်ပြီးလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-332-382-5554 fax နံပါတ်က1-332-382-5552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။နာမည်စနေညဒိုင်းရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ကဘာပေါ်မှာစိုးရိမ်ထိတ်လန့်နေကြတဲ့ Ebola နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုပြောပြပါမယ်။အီဘိုလာရောဂါကူးစက်ပြန့်နှံ့မှုအကြီးအကျယ်ဖြစ်နေတဲ့အနောက်အာဖရိကတိုင်းနိုင်ငံ၃ခုမှာရေဘူးရအားဖြင့်ဆိုရင်အ ਨੇ စုံတူညီချက်တစ်ခုရှိနေပါတယ်။ဒါကတော့အားနည်းတဲ့ဂျမ်းမာရေးစနစ်ပါ။ဂီနီ၊လိုင်ဘေးရီးယား၊ဆီလာရီယွန်နိုင်ငံတွေမှာရောဂါကူးစက်မှုကိုအလျင်အမြန်ထိထိရောက်ကာကွယ်နိုင်ဖို့ကြိုးစားရမှာအခုလိုဂျမ်းမာရေးစောင့်ရှောက်မှုစနစ်အားနည်းတာဟာအဟန့်အတားဖြစ်စေတယ်လို့ VOA သတင်းတောက်ဂျိုဒီကပူဝါကသတင်းပေးပို့ထားပါတယ်။ဒီသတင်းအခြေခံပြီးအီဘိုလာဗိုင်းရပ်စ်ပိုးထိန်းချုပ်ရေးမှာလူမှုကျန်းမာရေးဆောင်ရှောက်မှုအခြေခံကောင်းလိုအပ်ချက်အကြောင်းတွေကိုကိုသားညွန့်ဦးကပြောပြပါလိမ့်မယ်ခင်ဗျာ
။အီဘိုလာနဲ့အခြားကူးစက်ရောဂါတွေကိုအောင်မြင်စွာကင်တွယ်ထိန်းချုပ်နိုင်ဖို့ဆိုလို့ရှိရင်အားကောင်းတဲ့ကျန်းမာရေးစနစ်တွေနိုင်ငံတွေမှာရှိဖို့ရည်ကြီးတယ်လို့ Management Science for Health ကျန်းမာရေးသိပ္ပံစီမံခန့်ခွဲမှုဆိုတဲ့ဒီအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့ကပြောလိုက်တာပါ။ Danielson ဟာဒီအားနည်းတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့ဒီအဖွဲ့ကြီးရဲ့ကျန်းမာရေးကျွမ်းကျင်သူတူဖြစ်ပါတယ်။ကျမကြီးဆောက်ရှောက်မှုစနစ်အားနည်းတဲ့နိုင်ငံတွေမှာကြုံရတတ်တဲ့ချွင်းချက်တွေကိုသူကရှင်းပြပါတယ
် They tend not to have qualified personnel they tend not to have routine data collection systems that are reliable
နိုင်ငံတွေမှာအရေးချင်းပြည့်မြည်တဲ့ကျမကြီးဝန်ထမ်းတွေလုံလုံလောက်လောက်မရှိပါဘူးယုံကြည်စိတ်ချရတဲ့ပုံမှန်မပြတ်အချက်အလက်ထားသုံးမှုစနစ်တွေမရှိပါဘူးဒါကြောင့်လဲစီမံကွက်ကဲမှုကောင်းကောင်းလုပ်နိုင်ဖို့ခက်ခဲလာပါတယ်စေယုံစေကန်းတွေကျမကြီးပစ္စည်းပစ္စည်းတွေမဖြစ်မနေလိုတဲ့စေဝါတွေအားနည်းမှုရှိနေပါတယ်
နောက်ပြဿနာတရားကတော့ဒီကျမ်းမာရေးဝန်ထမ်းတွေရှားပါးလာတဲ့အခြေအနေတခုပါ။သူတို့အတော်များများဟာချမ်းသာတဲ့နိုင်ငံတွေမှာအလုပ်ကောင်းကောင်းရဖို့အတွက်တိုင်းပြည်ကနေပြီးတော့ထွက်ခွာသွားကြပါတယ်။အခုဒီအီဘိုလာကူးစက်ပြန့်နှံ့မှုအဆိုးဆုံးဖြစ်နေတဲ့ဂီနီ၊လိုင်ဘေးရီးယားနဲ့ဆီရီလီယွန်တို့မှာကြည့်မယ်ဆိုရင်ကျမ်းမာရေးဝန်ထမ်းအတော်များများဟာအီဘိုလာဗိုင်းရပ်စ်ကိုထိန်းချုပ်ဖို့ကြိုးစားရင်းနဲ့ပဲကူးစက်ခံနေကြရတယ်လို့ဆိုပါတယ်။
Generally, the healthcare workers are on the front line. Sometimes they're insufficiently trained to deal with a situation like this. And sometimes they have insufficient
equipment. People are not trained to deal with a situation like this. ဒီလိုအခြေအနေမျိုးတွေကင်တွယ်ဆောင်ရွက်နိုင်လောက်အောင်တင်နှမ်းမျိုးတွေရပူးတဲ့သူတွေမဟုတ်ပါဘူးစေဝါပစ္စည်းပစ္စည်းတွေလည်းအလုံးအလောက်မရှိကြပါဘူး WHO တို့ CDC ယောဂထိန်းချုပ်ရေးဌာနကလူတွေမှာယောဂကာကွယ်ရေးဝတ်စုံတွေဝတ်လာတာတွေ့ပါလိမ့်မယ်ဒါပေမဲ့အဲ့ဒါကယောဂကာကွယ်ပေးတဲ့ဆိုယုံပါပဲတစ်ခါတစ်ခါမှဒီဝတ်စုံဝတ်ထားတာတောင်မှကုဆက်ခံရတာရှိပါတယ
်မြန်မာနိုင်ငံမှာတော့တနေ့ကပဲဒီရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာအီဘိုလာယောဂပိုးကုဆက်ခံရတယ်လို့တန်တရားလူနာဖြစ်နေလူတူကိုတွေ့ခဲ့ရပါတယ်အဲ့လူဟာအီဘိုလာရောဂါပိုးကူးစက်ပြန့်နှံ့မှုဖြစ်နေတဲ့ဂီနီနဲ့လိုင်ဘေးရီးယားနိုင်ငံတွေမှာ73လလောက်အလွတ်လွတ်ပြီးတော့ထိုင်းကနေဒီမြန်မာလေကြောင်းလိုင်းကတဆင့်ပြန်ရောက်လာတဲ့မြန်မာနိုင်ငံသားတူဖြစ်ပါတယ်။သူ့မှာကိုယ်အပူချိန်မြင့်တက်ပြီးတော့ကိုယ်လက်နှုံးချိနေတဲ့ဝေဒနာလက္ခဏာတွေကြောင့်ရန်ကုန်မြောက်ကလာပမှာရှိတဲ့ဝေဘာဂီအထူးကုဆေးရုံကိုပို့ထားပြီးတော့စောင့်ကြည့်စစ်ဆေးနေတယ်လို့မြန်မာအာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်။အီဘိုလာရောဂါပိုးဟုတ်မဟုတ်ဆိုတာကိုတော့သွေးနမူနာယူပြီးတော့စစ်ဆေးနေသေးပဲလို့ဆိုပါတယ်။သူနဲ့တူလိုက်ပါပို့ဆောင်တဲ့လေဦးကိုလည်းအဲ့ဆေးရုံမှာပဲစောင့်ကြည့်စစ်ဆေးမှုတွေလုပ်နေတယ်လို့ဆိုပါရယ်။အီဘိုလာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့သတိပေးချက်တွေကိုလည်းမြန်မာအာဏာပိုင်တွေကပြီးခဲ့တဲ့သတင်းပတ်တွေကလေးကထုတ်ပြန်ခဲ့တာပါ။အီဘိုလာဗိုင်းရပ်စ်ပိုးဟာလေကားတဆင့်ကူးစက်နိုင်တဲ့ရောဂါမဟုတ်ပေမဲ့လို့ချွေးသွေးတလိပ်စတဲ့ဒီကူးစက်ခံထားရသူတဲ့ခန္ဓာကိုယ်ကနေပြီးတော့ထွက်တဲ့အရေတွေကတဆင့်ကူးစက်နိုင်တာကြောင့်မလို့ရောဂါပိုးရှိသူနဲ့ထိတွေ့ကင်တွေတာမျိုးတင်းတင်းကြပ်ကြပ်တားမြစ်သတိပေးထားပါရယ်။အခုချိန်ထိအီဘိုလာရောဂါပိုးအတွက်ကြိုတင်ကာကွယ်ဆေးမရှိသလိုပဲကုသနိုင်တဲ့ဆေးဝါးကလည်းမရှိသေးပါဘူး။ရောဂါပိုးကူးစက်ခံထားရတယ်လို့တန်တရားရှိသူလိုက်ပါလာတဲ့ဒီမြန်မာလေကြောင်းလိုင်းလေရင်ကိုလည်းရောဂါပိုးတန့်စင်တာတွေနောက်လေရင်ဝန်ထမ်းတွေနဲ့လေဆိပ်တွင်းမှာရှိတဲ့တာဝန်ရှိသူတွေပါကူးစက်မှုမရှိစေရအတွက်စောင့်နေတယ်လို့မြန်မာကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံထဲကိုဝင်ရောက်လာတဲ့ခီးတဲ့အားလုံးကိုလည်းကျန်းမာရေးအထူးစောင့်ကြည့်နေတယ်လို့သိရပါတယ်။အခုနှစ်ဆန်းကစပြီးတော့ဒီကူးစက်ပြန့်နှံ့လာနေတဲ့ Ebola virus ပိုးကြောင့်တည်ဆုံတဲ့အရေအတွက်ဟာ1350ရှိသွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကထုတ်ပြန်ထားပါတယ်။အများစုကတော့ဒီအာဖရိကအနောက်ခြမ်းမှာရှိတဲ့ Guinea, Liberia, Sierra Leone နိုင်ငံတွေကဖြစ်ကြပါတယ်။ဒီနိုင်ငံတွေဟာခုနကအဖွဲ့ပြောသလိုပဲနိုင်ငံတွေကိုယ်တိုင်ကကျန်းမာရေးဆောက်ရှောက်မှုစနစ်တွေအားနဲ့ချွေးမှုရှိနေတဲ့နိုင်ငံတွေဖြစ်ကြပါတယ်။နိုင်ငံတွေအတွက်ဒီကျန်းမာရေးစနစ်ကောင်းတည်ဆောက်တဲ့နေရာမှာအမျိုးသမီးတွေရဲ့ပါဝင်မှုကလည်းအရေးကြီးတယ်လို့Management Science for Health အဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ
် Especially in Africa, most of my experience is you find that there's an amazing amount of creativity and problem solving. They're used to working
in Africa. In Africa မှာကျွန်တော်အတွေ့အကြုံတွေအရဆိုရင်ပြဿနာဖြေရှင်းတဲ့နေရာမှာဖြတ်ထုတ်ညာနေသုံးပြီးဆောင်ရွက်ကြတာအံ့ဩစရာတွေ့ရပါတယ်။သူတို့အနေနဲ့အလွန်ပဲအားနဲ့ချွေးယွင်းမှုရှိတဲ့ကျန်းမာရေးလုပ်ငန်းတွေထဲမှာလုပ်ကင်ဆောင်ရွက်နေကြပါတယ်။ဒါပေမဲ့သူတို့မှာအရင်အမြင့်အထောက်အကူတွေလိုအပ်ပါတယ်
ကျမရေးစနစ်တိဆောက်တဲ့နေရာမှာဒေသခံလူလူနဲ့အတူပူးပေါင်းဆောင်ရွက်ဖို့ကလည်းအရေးကြီးတယ်လို့ Nelson ကပြောပါတယ်။အကြက်တဲစိုးကြီးကိုပြင်ပကကျမရေးဝန်ထမ်းတွေလာရောက်ဆောင်ရွက်ကြတဲ့နေရာမှာသူတို့အနေနဲ့ဒေသခံတွေရဲ့အစင်လာဒလိနဲ့ယဉ်ကျေးမှုတွေကိုလည်းအသားကျရင်းနှီးနေဖို့လိုတယ်လို့ပြောပါတယ်။ Ebola ရောဂါပိုးထိန်းချုပ်ရေးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေကြတဲ့ကျမရေးလူသားတွေမှာကြုံရတဲ့နောက်ပြဿနာတစ်ရပ်ကတော့ဒီရောဂါပိုးကူးစက်ပြန့်နှံ့နေဆိုတာကိုတချို့နေရာတွေမှာလက်မခံကြတဲ့ကိစ္စပါ။ဒါကြောင့်လည်းပညာပေးလှုံ့ဆော်မှုတွေလုပ်ဖို့လိုအပ်မယ်လို့ Nelson ကပြောပါတယ်။ဒီထက်မှာတော့ကျေးလက်ဒေသတွေမှာလူတွေစီကိုအရောက်ပေါက်မြန်မဲ့ဒေသခံရေဒီယိုလွှင့်ထုတ်မှုတွေကိုလည်းအသုံးပြုတာပေါ်ပါတယ်ခင်ဗျာ
။ကိုသားညွန့်ရဲ့စူးစီးတင်ပြခြင်းပါခင်ဗျာ။အခုတော့အမေရိကန်ပြည်ထောင်စုမှာလူစိတ်အဝင်အစားဆုံးစောင့်ကြည့်နေကြတဲ့ Ferguson ကရုံးရင်းဆန်ခတ်မှုအခြေအနေကိုကြည့်ရအောင်ပါ။မငြိမ်မသက်ဖြစ်နေတဲ့ Missouri ပြည်နယ် Ferguson မြို့ကိုဗဟိုအစိုးရရှိနေချုပ် Eric Holder ရောက်နေပြီးလူမှုအဖွဲ့အစည်းကခေါင်းဆောင်တွေမြို့ကန်တွေနဲ့လည်းတွေ့ဆုံပါတယ်။ဩဂတ်စ်လ9ရက်နေ့ကတည်းကလက်နက်မပါတဲ့ဆယ်ကျော်သက်အရွယ်လူမဲတူဦးကိုလူပြူရဲအရာရှိတူဦးကပြစ်တက်ခဲ့ပြီးတဲ့နောက်ဖာဂူဆန်မှာအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ပွားနေတာပါ။ဒါပေမဲ့လို့ဒေသခံတွေကတော့အခုလိုစုပ်ပူမှုတွေကိုရပ်တန့်ပြီးတရားမျှတမှုကိုရှာဖွေဖို့ဆုံးဖြတ်ခဲ့တဲ့အကြောင်း VOA သတင်းတောက် Mary Alex Slaness ဖာဂူဆန်မြို့ကနေသတင်းပေးပို့ထားတာကို Matt Engineine ကပြောပြပါမယ်။
ဆန်ကျော်တဲ့ရွယ်လူမဲမိုက်ကယ်ဘရောင်းကိုလူပြူရဲရာရှိပြစ်တက်ခဲ့မှုနဲ့ပတ်သက်လို့တရားမျှတမှုရှိရေးကြွေးကြော်နေကြတာပါဒီပြစ်တက်မှုကိုမဲလ်ဒန်မော်ဖစ်လို့ဖာဂူဆန်ဒေသခံအများစုကအတန်တိတ်ပြီးမနေနိုင်ဘူးလို့ဆိုပါတယ
် We be out here every day
ကျွန်တော်တို့ဒီမှာတနေ့ကုန်နေ့တိုင်းဆန္ဒပြမှာပ
ါ West Florissant Avenue လမ်းဟာအမေရိကန်ပြည်ထောင်စုမှာလူမျိုးရေးနဲ့အဆင့်တန်းခွဲခြားမှုတရားမျှတမှုတို့နဲ့ပတ်သက်လို့နိုင်ငံလုံးဆိုင်ရာအခြေတင်စကားစစ်ထုတ်ဖို့အဓိကကိစ္စဖြစ်လာပါတယ်။ မကြသေးခင်ရပိုင်းနေအတွင်းဖာဂူဆန်မှာဖျက်ဆီးအကြမ်းဖက်မှုတွေထင်ထင်ရှားရှားရှိခဲ့ပေမဲ့ထောက်ခံသူကိုချင်းစာနားလည်သူတွေလည်းအများအပြားရှိခဲ့တာပါရဲနဲ့ဒေသခံတွေကြားမှာတော့ယုံကြည်မှုတည်ဆောက်ဖို့နဲ့ဒေါသကိုခြေဖြတ်ဖို့ကြိုးပမ်းနေကြပါတယ
် I've been profiled I've been pulled over for no reason and talked bad
ကျွန်တော်ကိုအကြောင်းမဲ့တက်တက်ရက်ခိုင်းပြီးစောစောကားကားပြောခဲ့တယ်ဒါပေမဲ့လူမဲတူအနေနဲ့လူအဖွဲ့အစည်းအတွက်လေးလေးစားစားကင်တွယ်ဆောင်ရွက်သွားမှာပါ
AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကလည်းလုံခြုံရေးရဲတွေကိုလိုအပ်တာထက်အလွန်အကျွံသုံးပြီးငြိမ်းချမ်းစွာဆန္ဒပြသူတွေရဲ့အခွင့်အရေးကိုချိုးဖောက်ဖို့ကြိုးစားနေတယ်လို့ဆွဆွဲပြောဆိုနေပါတယ
်။ We recognize that police must defend themselves. We ask
ရဲတွေအနေနဲ့ကိုယ့်ကိုယ်ကာကွယ်ဖို့ဆိုတာကျမတို့နားလည်ပါတယ်။ဒါပေမဲ့ကျမတို့မင်းနေတာအသက်အန္တရာယ်ကိုဘယ်လောက်ထိချိန်ချောက်နေလဲ။လူတွေရဲ့အခွင့်အရေးကိုချိုးဖောက်နေတဲ့အပေါ်မေးခွန်းထုတ်တာပါ။
Meldon Moffitt ပြောပြတာကတော့သူဟာငြိမ်းငြိမ်းချမ်းချမ်းဆန္ဒပြနေသူတဦးဖြစ်ပေမဲ့လေရဲတွေကဖမ်းဖို့စောင့်ကြည့်ခြင်းခံထားရတယ်လို့ဆိုပါတယ်။ရဲတွေဘက်ကလည်းပြည်သူလုံခြုံရေးနဲ့စီးပွားရေးလုပ်ငန်းတွေကိုအကာအကွယ်ပေးတာသာဖြစ်တယ်လို့တုံ့ပြန်ပါတယ်။ Moffitt လိုငြိမ်းငြိမ်းချမ်းချမ်းဆန္ဒပြသူတွေကတော့တရားမျှတမှုရဖို့အတွက်ကြိုးစားနေတာလို့ပြောကြပါတယ်ရှင
်။ Mike Engineer ရဲ့တင်ပြချက်ပါခင်ဗျာ။ဒီကနေ့ည9:00 နာရီနေ့စနေနေ့မကြခင် VOA ကအစီအစဉ်လေးထုတ်လွှင့်တဲ့အခါကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်လေးကိုလိုင်းနိုမီတာ24 kHz 1239 လိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာကျားသာပရင်းညနေခင်းအစီအစဉ်လေးမကြခင်အဆုံးသတ်တော့မှာပါအခုတော့သတင်းကြေညာကိုကိုအောင်ကကြေညာပါမယ်ခင်ဗျာ
။ဂါဇာဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းအစ္စရေးတို့ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အစ်မင့်စစ်ကောင်းဆောင်3ဦးသေဆုံးသွားတယ်လို့ Hamas တို့ဘက်ကပြောပါရယ်။အင်္ဂါနေ့မနေ့စောစောပိုင်းကပုံချတိုက်ခိုက်မှုမှာ Rafah ဒေသက၄ရက်အဆောက်အဦပြိုကျသွားပြီးလူ9ယောက်သေဆုံးသွားတယ်လို့ Hamas ရရှိတွေကပြောဆိုပါရယ်ခင်ဗျာ။အမေရိကန်နိုင်ငံမစ္စိုရီပြည်နယ်ကဖြစ်ပွားနေတဲ့အတီးကြုံတွေဟာမနေ့ညကဆလုပ်တည်ငြိမ်မှုတွေရှိလာပါပြီ။အသက်16နှစ်အရွယ်လက်နက်မဲ့လူမဲတစ်ယောက်ကိုလူပြူရဲရရှိတဦးကဩဂုတ်လ9ရက်နေ့ကတနက်နဲ့ပစ်တက်လိုက်တဲ့အတွက်အဲ့ဒီဒေသမှာ17ရက်ကြာမတည်ငြိမ်ဖြစ်နေခဲ့တာပါ။တနေ့ညကစူပူသူအယောက်40ကိုဖမ်းဆီးခဲ့ရပေမဲ့မနေ့ညကတော့6ယောက်သာဖမ်းဆီးခဲ့ပါတယ်။ကောင်းပြတ်သက်ခံရတဲ့အမေရိကန်သတင်းတောက် James Foley ပါဝင်စီးရီးယားနိုင်ငံမှာ Islamic စစ်သွေးကြွတွေတစားကန်လုပ်ဖမ်းဆီးခံရတဲ့အမေရိကန်နိုင်ငံသားတွေကိုကယ်တင်ဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့ American Pentagon စစ်ဌာနချုပ်ကပြောပါရယ် Mr. Foley ဟာ2012ခုနှစ်နိုဝင်ဘာလကစီးရီးယားနိုင်ငံမှာသတင်းယူနေရင်းပျောက်ဆုံးသွားခဲ့တာဖြစ်ပြီးအင်္ဂါနေ့ကသူ့ကိုကောင်းပြတ်သက်တဲ့ဗီဒီယိုခွေထွက်လာတဲ့အထိသူနဲ့ပတ်သက်ပြီးဘာသတင်းမှမကြားခဲ့ရပါဘူးစီးရီးယားနိုင်ငံမှာ2012ခုနှစ်ကပြည်ပြီးဆွဲခံရတဲ့အမေရိကန်သတင်းတော် James Foley ကိုအစွန်းရောက်စစ်သွေးကြွတွေကတပ်ဖြတ်လိုက်တဲ့လို့ရဟာအရှိအလေပိုင်းဒေသတွေမှာအစွန်းရောက်စစ်သွေးကြွတွေကိုလာရောက်ပူးပေါင်းနေကြတဲ့နိုင်ငံသားတက်ခဲရေးသမားတွေကိုဟန်တားနိုင်ဖို့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်နေတာကိုပြသလိုက်တာဖြစ်တယ်လို့ Interpol ရဲ့အဖွဲ့ချုပ်ကပြောပါတယ်ထိုင်းနိုင်ငံမှာစစ်တပ်ကသူရတန်ယုံမှုမရှိဘဲအာဏာသိမ်းခဲ့ပြီးတဲ့နောက်3လအကြာမှာစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့လွှတ်တော်ကဗိုလ်ချုပ်ကြီးပရယုတ်ချန်ဝန်ချာကိုဝန်ကြီးချုပ်သစ်အဖြစ်ရွေးကောက်တင်မြှောက်လိုက်ပါတယ်။အသက်60အရွယ်ဗိုလ်ချုပ်ကြီးဟာဒီအရုအတွက်ရွေးချယ်ခံရမယ်လို့အစောပိုင်းတည်းကသိရှိထားခဲ့ပြီးဒီကနေ့မှတခင်းနဲ့ရွေးကောက်တင်မြှောက်လိုက်တာဖြစ်ပါတယ်။အင်္ဂါနေ့ညဘက်ကရန်ကုန်လေစိတ်မှာအီဘိုလာဗိုင်းရပ်စ်ပိုးဝင်နေတဲ့ရောဂါလက္ခဏာမျိုးတွေတွေ့ခဲ့ရတဲ့မြန်မာမျိုးသားမှာငှက်ဖျားရောဂါဝင်တာဖြစ်ပွားနေကြောင်းမြန်မာနိုင်ငံကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်နောက်ထပ်သွေးစစ်ဆေးချက်ရလဒ်တွေကိုအိန္ဒိယနိုင်ငံမှာရှိတဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့တခွဲခန်းကပြန်ပို့တာကိုစောင့်နေတဲ့အကြောင်းလည်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုကိုအောင်ကပြောပြသွားတာပါဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကဒေါခင်မျိုးသက်ဖြစ်ပြီးအင်ဂျင်နီယာကတော့ဆူလီမန်တာလီဝလီဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကို6နိုင်ဤခွဲရနေ9နိုင်ဤထိလိုင်းနိုမီတာ70 kHz 1869လိုင်းနိုမီတာ19လိုင်းနိုမီတာ25တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးပါနောက်ထပ်2နိုင်ဤကြာမှာကျွန်တော်တို့ပြန်ဆုံရအောင်လားဗျာ
Thank you.
This program has come to you from the Voice of America, Washington.